မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းလက်နက်ကိုင်ပြိပခတွေမှာစစ်မြေပြင်အတွင်းထိခိုက်ဒဏ်ရာရသူတွေတုံမန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးနိုင်ငံတကာသဘောတူညီချက်တွေကိုမတိကျွတ်ပြုနေတဲ့အကြောင်းစစ်မှတ်ဆိုင်ရာဂျနီဖာကွန်ဗင်းရှင်းသဘောတူညီချက်ချမှတ်ခဲ့တဲ့85နှစ်ပြည့်အထိမ်းအမှတ်မှာ ICRC နိုင်ငံတကာတက်ချီနေအသင်းကြီးရဲ့အကြီးအကဲကပြောလိုက်ပါတယ
် Today there are more than 120 conflicts recorded by my organization
ICRC ကြက်ချင်တဲ့အသင်းကြီးရဲ့မှတ်တမ်းတွေအရကမ္ဘာတဝန်းမှာလက်ရှိလက်နက်ကင်ပြိပခဖြစ်ပွားနေတဲ့နေရာ120ကျော်ရှိနေပြီးအစိုးရတွေသတင်းဌာနတွေကယူကရိန်းနဲ့ဂါဇာဒေသကဖျက်ဆီးခံရမှုတွေကိုပဲအလေးထားပြောနေကြပါတယ်။တခြားနေရာတွေကလက်နက်ကင်ပြိပခတွေကြားမှာလည်းအလားတူတုံ့လုံဖွယ်ရာထိခိုက်သေဆုံးမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း ICRC အကြီးအဖွဲ့ရဲ့အကြီးအကဲကဒီကနေ့ဂျနီဗာမှာပြောဆိုသွားတာပါ။အရှိအလေပိုင်းဂါဇာပြိပခအပါအဝင်ဆီးရီးယား၊ယူကရိန်းနဲ့မြန်မာနိုင်ငံတခြားနေရာတွေမှာလည်းလက်နက်ကင်ပြိပခတွေမှာအရက်သားတွေကိုကာကွယ်တာဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတဲ့စစ်သားတွေကိုကာကွယ်ဖို့အတွက်နိုင်ငံတကာကသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်လည်းဂရိကဝတ်တွေခိုင်မာအောင်ပြန်လည်တိဆောက်ဖို့သူကနိုင်ငံတကာကိုတိုက်တွန်းထားပါတယ်ရှင်